ချင်းပြည်နယ်အစိုးရအဖွဲ့အတွင်းလေ့လာသွားတဲ့ဝန်ကြီးအသစ်တဦးအမည်စရင်တင်သွင်းမှုနဲ့ပတ်သက်လို့ဒီကနေ့ချင်းပြည်နယ်လွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံးခမ်းမအပြင်ထွက်ပြီးကန့်ကွက်ခဲ့ပေမဲ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဝန်ကြီးခန္ဓာကြီးကိစ္စမှာညှိနှိုင်းတိုင်ပင်မှုမရှိဘဲအထက်အဆင့်ကဖိအားပေးလာတဲ့ပုံစံတွေကိုလက်မခံလို့ကန့်ကွက်ကြတာလို့ဆိုပါတယ်။ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်လွှတ်တော်ဥက္ကဋ္ဌကလည်းညှိနှိုင်းမှုမရှိဘဲဝန်ကြီးအသစ်အမည်စရင်တင်လာမှုကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာ NLD လွှတ်တော်ကိုယ်စားလှယ်တွေစီဝေခမ်းမကလည်းထွက်ခွာခဲ့တယ်လို့ကမ္ဘာလက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖွေးအားက VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကဒီနေ့သဘောထားကွဲလွဲမှုတွေဒီကိုပို့ထုတ်တာပါအခုကအပေါ်ကနေပဲပညာရှင်ရှားရမယ်အပေါ်ကလူတွေကဒီလိုဖိအားပေးတယ်ဒီလိုပြောတယ်လို့သူတို့ကနိုင်ပွက်ရှာပြီးတော့ကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေကိုအရေးမပေးတဲ့အတွက်သဘောထားကွဲလွဲမှုတွေလို့ရှိတယ်ကျွန်တော်တို့ကတော့အစိုးရတွင်းဖို့လွှတ်တော်ကစာကနေခေါ်တဲ့အချိန်မှာကျွန်တော်တို့ကတော့သဘောထားစံတာကိုပို့ထုတ်တဲ့အနေနဲ့အပြင်ကိုသွားသွားပါတယ်ခင်ဗျာကျွန်တော်တို့ NLD Party 1 Tag ကတော့ဒီလွှတ်တော်ကိုယ်စားလှယ်အနေနဲ့တဦးတော်ထိုင်ခဲ့တယ်နဲ့တူပါတယ်ကျွန်တော်တို့လည်း Like ပို့သဘောထားလက်မှတ်ရယူတော့ကတော့လက်မှတ်တော်ထိုးတဲ့ဖလားကိုယ်စားလှယ်ဒါနဲ့သွန်ဆန်ရဲ့မင်းပိုက်စံပလဲ့ရဲ့ပလဲ့ဝရဲ့လွှတ်တော်ကိုယ်စားလှယ်ဒီကတော့အကုန်လုံးထွက်သွားပါတယ်ခင်ဗျာသူစုပေါင်း NLD လွှတ်တော်ကိုယ်စားလှယ်ကတော့9ယောက်ပဲရှိတယ်9ယောက်ထဲမှာ6ယောက်ကတော့တည့်ရောက်မှုမရှိဘူ
းမေလ24ရက်နေ့ကချင်းမြင့်နဲ့လွှတ်တော်စီဝေးမှာလွှတ်တော်ဥက္ကဋ္ဌကနေဦးစိုးထက်ကိုဝန်ကြီးနေရာစားသွို့ဖို့အစိုးတင်သွင်းပြီးလွှတ်တော်ကိုယ်စားလှယ်တချို့ကသဘောမတူလို့ဒီကနေ့မေလ25ရက်နေ့မှာဆက်လက်ဆွေးနွေးရမှာ NLD လွှတ်တော်ကိုယ်စားလှယ်တွေကနေလွှတ်တော်